နောက်သတင်းပတ်မှာလုံးမဲ့အမေရိကတိုက်နိုင်ငံများထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့သမ္မတဒေါ်နယ်ထရမ့်သွားတဲ့အခါကျူးဘားနဲ့ဗင်နီဇွဲလားနိုင်ငံတွေကခေါင်းဆောင်တွေနဲ့တွေ့ဖို့မျှော်လင့်မထားဘူးလို့သမ္မတအင်ဖြူရိုတာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့လည်းသမ္မတထရမ့်နဲ့လက်တင်နဲ့မြောက်အမေရိကနိုင်ငံတွေကခေါင်းဆောင်တွေကြားဆွေးနွေးပြောဆိုဖို့ခွင့်လန်းတွေအများပြရှိနေပါတယ်။နှစ်ရက်ကြာထိပ်သီးစည်းအဝေးကိုပီရူးနိုင်ငံလီမာမြို့မှာလုပ်မှာဖြစ်ပေမဲ့နောက်သတင်းပတ်တောက်ကြာဧပြီလ13ရက်နေ့စတင်မှာပါ။အမေရိကန်မက္ကဆီကိုနယ်စပ်ကိုစစ်တပ်လွှတ်မဲ့အစီအစဉ်ကိုသမ္မတထရမ့်ကနောက်ဆုံးအဆင့်ပြင်ဆင်နေချိန်မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ် NAFTA ကနေနှုတ်ထွက်မယ်လို့ချင်းချောက်ပြောဆိုထားချိန်နဲ့အခုထိပ်သီးစည်းဝေးကျင်းပမယ့်အချိန်တိုက်ဆိုင်နေပါတယ်။တမ်နီနဲ့အလူမီနီယံသွင်းကုန်တွေအပေါ်အခွန်တိုးကောက်မယ်လို့သမ္မတထရမ့်ကမကြသေးခင်ကပဲကြေညာထားတဲ့ကိစ္စကိုထိပ်သီးစည်းဝေးတက်မဲ့ခေါင်းဆောင်တော်တော်များများကဝေဖန်ထားတာပါ။ထိပ်သီးစည်းဝေးမှာပါတဲ့နိုင်ငံတော်တော်များများကိုယာယီကင်းလွတ်ခွင့်တွေပြုထားပေးပြီးဖြစ်ပေမဲ့အဲ့ဒီနိုင်ငံတွေဘက်ကလက်တုံ့ပြန်မယ်လို့ချင်းချောက်ထားပါတယ်။